ကွန်ဝေကာယောဂါကာလမြန်မာနိုင်ငံအဝန်ကောင်စီပို့ဆောင်နေတဲ့အဝေးပြေးကားသမားတွေကိုစက်မှန်ရေးစစ်ဆေးမှုတွေနဲ့တင်းတင်းကြပ်ကြပ်တတ်တတ်ထားတာကိုလျှော့ပေးဖို့လုပ်ငန်းရှင်တွေလိုလားနေကြပေမဲ့စက်မှန်ရေးပညာရှင်တွေကတော့ကာယောဂါကုသမှုအန္တရာယ်ကိုတတိပေးဖို့တိုက်တွန်းနေတဲ့အကြောင်းပြောပြပါမယ်ကျွန်မအကနွန်ပါကာယောဂါကုသမှုထိန်းချုပ်တဲ့အစီအစဉ်တစ်စိတ်တစ်ပိုင်းအဖြစ်မြန်မာနိုင်ငံအနာသွားလာနေတဲ့ကုန်တင်ရင်မောင်းတွေနဲ့ရင်းနှောင်းလိုက်တွေကိုကုန်းဝေယောဂါပိုကင်းရှင်ကြောင့်စစ်ဆေးဖို့စီကံသတ်မှတ်ထားပါတယ်။ဒါပေမဲ့လည်းယောဂါပိုစစ်ဆေးပြီးကင်းရှင်ကြောင့်အတည်ပြုထားတဲ့အထောက်အထားစိတ်မတန်းဟာ82နာရီသာတက်တန်းရှိပြီးယောဂါပိုစစ်ဆေးရမှာကြံ့ကြာမှုတွေကြောင့်ကုန်တင်ရင်မောင်းတွေအခက်အခဲကြုံနေရတယ်လို့လုပ်ငန်းရှင်တွေကပြောပါတယ်။ကောင်စီစစ်ဆေးမှုတွေမှာအဟတာဖြစ်နေတဲ့အခြေကြုံတွေ့နေရတာကြောင့်ကန့်သတ်ချက်တွေကိုလျှော့ပေါ့ပေးဖို့လဲမြန်မာနိုင်ငံကုန်တယ်များနဲ့ဆက်မှုလုပ်ငန်းရှင်များအတင်းကြောင့်တာဝန်ရှိသူတွေကိုတင်ပြထားတယ်လို့မြန်မာနိုင်ငံအဝေးပြေးကုန်စီပို့ဆောင်ရေးဝန်ဆောင်မှုလုပ်ငန်းရှင်များအတင်းဥက္ကဋ္ဌဦးကျင်တိုင်ကပြောပါတယ်
။သူတို့စစ်ပီးနေတဲ့ကားစီးကြီးက50တရာလောက်ပဲစစ်ပီးနေတယ်ဗျာ။ကျွန်တော်တို့ကားကြီးကဖြစ်လာတဲ့ကားကြီးကတရက်တည်းရဲ့ထောင်ကမ်းရှိတယ်ဗျာ။ဒီကတော့ဆိုရင်ကာလာတစ်ခုကိုပြင်တင်ပြင်ပြရပါကျွန်တော်တို့ရွေမဲစစ်စီရင်ကိုကျွန်တော်တင်ပြတယ်တက်ဆိုင်ရာတွေကိုတင်ပြတယ်ဒီဘကူတန်ကိုတင်ပြတယ်ဒါပေမဲ့ဘာမှမဖြစ်လာဘူးအဲကျွန်တော်တို့တက်တန်းတို့ကဟိုဒီရွေမဲစစ်စီရင်ကျွန်တော်တို့ဒီဘောတော့ဒီချိန်ချာဆင်းပါတယ်ကျွန်တော်တင်ပြတယ်
မြန်မာနိုင်ငံမှာကိုဝေကတ်ယောဂါကုသမှုတွေတကြောပြန်တိုးလာရကတွာလာလှောက်ရှားမှုတွေကန့်တတ်တာအင်ပြင်းမထွက်ရအမိတ်ထုတ်ပြန်တာတွေအပြင်နိုင်ငံအနှံ့တွာလာနေတဲ့ကုန်တင်ရင်မောင်းတွေကိုစနစ်တကျစက်မှန်ရေးအရာစစ်ဆေးဖို့လဲအော်တိုဘာ၁ရက်နေ့ကပဲညွှန်ကြားထားပါတယ်။ဒါပေမဲ့လည်းစက်မှန်ရေးတော့စစ်ဆေးမှုတွေမှာကြံ့ကြာမှုတွေရှိနေတာကြောင့်အခက်အခဲတွေရှိနေတယ်လို့လည်းအတိတ်ကကုန်တွယ်လမ်းကြောင်းတစ်ခုဖြစ်တဲ့ရန်ကုန်မူဆယ်ကုန်စည်ပို့ဆောင်ရေးလုပ်ငန်းလုပ်နေတဲ့ဦးရှိန်ကပြောပါတယ်။
ဆိုရတဲ့တန်းကြတော့ဥပမာကျွန်တော်တို့ကရန်ကုန်ကနေပြီးတော့ရဟိုမူဆယ်သွားမယ်ပေါ့နော်မူဆယ်သွားမယ်ဆိုရင်အသွားမတည်းကျွန်တော်တို့ကဟိုနည်းနည်းအိတ်တုံးရက်လောက်သွားရတာဆိုတော့အသွားတစ်ခန်းနဲ့တည်းကုန်သွားပြီပေါ့နော်အဲပြီးရင်လမ်းလေးမှာလည်းဥပမာမူဆယ်ရောက်ရင်လည်းကိုကချင်းချင်းချရတာမဟုတ်ဘဲနဲ့တရားမိုက်မှာတရားမိုက်ဝင်ဖို့အတွက်ကိုတော့ဟို5ရက်တစ်ပတ်လောက်တန်းရတယ်ခတ်တန်းရတာပေါ့ပြန်မရောက်တဲ့ချိန်ကျတော့လေပြန်မထဲကနေမှုဆက်သူချတဲ့နေရာကိုတွားဖို့အတွက်ကိုလမ်းမှာလဲဒီလိုပဲ9ရက်လောက်ထက်ကြတယ်အဲ့မှာတင်မှုဆက်ရောက်တဲ့ချိန်ကိုအဲ့မှာ10ရက်ကြာသွားပြီသူလို့ရှိရင်လည်းဒီလိုပဲဟိုကားတန်းရှိနေတော့ရှိမှကားလေးများနေတဲ့အခါကျတော့တစ်ခါကုန်တင်ပြီးတော့တစ်ခါသူ့ဖို့အတွက်ကို3-4ရက်ထက်ကြာဆိုတဲ့အခါကျတော့ဒါမျိုးတွေကဟိုခီးတစ်ခုတွားဖို့ရမ်းနောက်နေတာပေါ့မှာစစ်စစ်တဲ့နေရာဥပမာတမျိုးနဲ့မှာတစ်ခုလောက်ထားပေးမယ်ဆိုရင်တော့ကားတန်းလည်းနေသွားမယ်စစ်တာလည်းမြန်သွားမှာပေါ့နော
်ကောင်စီစစ်စစ်မှုတွေမှာအခက်အခဲတွေကြုံနေရတဲ့အခြေအနေနဲ့ပတ်သက်လို့လုပ်ငန်းရှင်တွေရဲ့တင်ပြချက်တွေကိုတော့စီးပွားရေးနဲ့ကုသရေးဝန်ကြီးဌာနကိုဆက်လက်တင်ပြထားတယ်လို့လည်းကောင်တယ်များနဲ့ဆက်မှုလုပ်ငန်းရှင်များအတင်းကြောင့်တွဲဖက်အထွေထွေအတွင်ရင်မှုဦးမျိုးသားကပြောပါတယ
်လက်ရှိဒီသားမှာကုန်စည်မှုတွေဘယ်လိုဖြစ်ပေါ်နေလဲတိကျနေသောအများရန်ကျွန်တော်ကစီးဝေးလုပ်ပြီးတော့အဲ့ဒီမှတ်တမ်းလေးအားလုံးကိုကျွန်တော်စီးပွားကုသဝန်ကြီးဌာနကိုအကုန်တိုက်ရိုက်တင်ပေးနေတယ်။အခုဒီကားသမားတွေရဲ့တောင်းဆိုချက်တွေကိုလည်းကျွန်တော်ကသိအောင်တော့အကုန်တင်ပေးနေတယ်။ဒါပေမဲ့အဲ့ရာကိုဖြေလျှော့မှုနဲ့အဲ့ဒီကိစ္စနဲ့ပတ်သက်လို့ပေါ့နော်ရတိုးတောင်းတဲ့ကိစ္စဒါတွေကကျွန်တော်တို့ကဟိုဘာမှလုပ်ပြီးတော့မရဘူးကျွန်တော်တို့တင်ပြပေးဖို့တင်တော့တင်ပြပေးတာလေဒါပေမဲ့ကျောကနဝင်းဌာနတို့တော့သက်ဆိုင်ရာကျွန်တော်ဘိုးကွန်ပြီးတို့ပေါ့နော်ဒီကုသရေးဘိုးကွန်ပြီးတို့ကသူတို့ဆုံးဖြတ်စဉ်းစားဆုံးဖြတ်ပေးရမယ်ကိစ္စပေါ့
လုပ်ငန်းရှင်တွေကကုန်တင်ရင်မောင်းတမားတွေကိုစက်မှန်ရေးစစ်ဆေးမှုတွေချော့ပေါ့ပေးဖို့တောင်းဆိုနေပေမဲ့စက်မှန်ရေးပညာရှင်တွေကတော့တတိထားဖို့တိုက်တွန်းနေပါတယ်နိုင်ငံအနှာသွားလာနေကြတဲ့ကုန်တင်ကားသမားတွေမှာကိုဝိဒ်ရောဂါပိုးစစ်ဆေးတွေ့ရှိခဲ့တဲ့ပြဿနာတွေရှိခဲ့တာကြောင့်ဆက်လက်ထိန်းချုပ်ထားဖို့လိုအောင်မယ်လို့လည်းနေပြည်တော်ပြည်သူ့ကျန်းမာရေးဦးစီးဌာနဒုတိယညွှန်ကြားရေးမှူးချုပ်ဒေါက်တာမြဝနစိုးကပြောပါတယ်
။ဒီဟာဘာလို့ဖြစ်ရလဲဆိုကျွန်တော်ခုနပြောမယ်။ကျွန်တော်ဒီစစ်ထားတဲ့ဒီ၄တောင်တဲမှာ positive ကျွန်တော်25ရောက်တွေ့ပါတယ်။အဲဆိုဒါလည်းကျွန်တော်ဒါကြောင့်လို့ဒီကုန်တင်ကားစစ်တဲ့လုပ်ငန်းလာတယ်ကျွန်တော်တို့ပုံမှန်နေရာဖြစ်ပါတယ်။ဟိုဒီတက်တန်းကတော့ကျွန်တော်တို့လည်းမှားလာတော်တော်ခက်တယ်ပေါ့။ဘာလို့ဆိုဒီရောဂါပိုးကလည်းအခုကျွန်တော်တို့ဒီမှာဟိုတွေ့တဲ့ခါမှာဟိုကျွန်တော်ပိုးတွေ့တဲ့လူနာတွေကျွန်တော်ပြန်လေးလာကြည့်ရတာကြတော့ဒီလိုပဲပထမအကြိမ်ဖြစ်တယ်မတွေ့ဘူးဒုတိယအကြိမ်ဖြစ်တယ်မတွေ့ဘူးဒါပေမဲ့ဟို၄-၅လတော့ဖြစ်ပြီးတော့မှပိုးတွေ့တာရရှိနေတဲ့ခါကြတော့တစ်ခါဖြစ်ထားပြီးတော့ဒီလက်မှတ်နဲ့ပဲ တော့သွားမယ်ဆိုရင်တော့ကျွန်တော်စေးပညာတော့ရတော့ဟိုအနေရှိနိုင်တာလို့ကျွန်တော်အနေနဲ့သုံးသပ်မိပါတယ
်။မကြတဲ့ခင်ရက်တွေမှာတော့ကလည်းကောင်းတင်ရင်မောင်းသမားတို့ကျမရဲ့စစ်စဲထားတဲ့အထောက်အထားစာရွက်စာသားအတူတွေအတုံးပြတာစစ်စဲတွေ့ရှိခဲ့တာကြောင့်ရဲယူမယ်လို့လည်းတာဝန်ရှိသူတွေကပြောဆိုထားကြပါတယ်။မြန်မာနိုင်ငံမှာဒီကနေ့ကြာတာပလေးနဲ့မွန်လိုက်ပိုင်းထိကျန်းမာရေးနဲ့အကစားဝန်ကြီးဌာနရဲ့ထုတ်ပြန်ချက်အရကိုဗစ်ကပ်ရောဂါကြောင့်တည်ဆောင်းသူ2000လောက်နဲ့ကုသသူ9000ကျော်ရှိနေပါတယ်ရှင်။ကျွန်မအကနွန်ပါရန်ကုန်ကနေသတင်းပေးပို့တာဖြစ်ပါတယ်။